Welcome to the Voice of America in Burmese.
မင်္ဂလာပေါ်ဒူးနေမနေ့ကင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ30ရက်ပေါ်ဒူးနေမနေ့ကင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ပေါ်ဒူးနေမနေ့ကင်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါဒီကနေ့မနေ့ကင်ထုတ်လွှင့်ပေးမယ်နောက်ဆုံးရထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းမှာစစ်အရှိန်ရုရှားကရှော့ချမဲ့အပေါ်စောင့်ကြည့်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောကြားလိုက်ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီဒေါ်လာ152တန်ပေးမယ်လို့အမေရိကန်ကြေညာစီးပွားရေးလုပ်ငန်းရှင်နဲ့စီးပွားရေးလုပ်ငန်းရှင်ရွှေတန်လွင်ဦးကျော်ဝင်းကိုစစ်ကောင်စီကဖမ်းဆီးလိုက်စတဲ့သတင်းတွေဖြစ်ကြပါတယ်။အဲဒီနောက်သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာပါ။အဲဒီအထက်ကအမည်အနေနဲ့ကြားမှာတကူရတော့
တိုက်ပွဲတွေကဒီဘက်ဖလူနယ်ကြက်တခြားပေါ့နော်။ဖလူဝလီနာဒီဘူဘူအဲ့ဒီဘက်မှာတခြားဖြစ်နေ။ဒုက္ခသည်တွေကထိုင်းဘက်ကောင်နဲ့တလုံးမရအောင်တိုက်ပွဲတွေဖြစ်တဲ့ခါကျတော့သူတို့ဒီစစ်ဆောင်စခန်းတွေရဲ့ဒီကန်းဆက်မှာပဲသူတို့နေရတယ
်။ KNU နဲ့စစ်ကောင်စီတိုက်ပွဲတွေကြောင်းဒုက္ခသည်အများအပြားထွက်ပြေးနေကြရတဲ့သတင်းပေးပို့ချက်မှာအပြည့်စုံကြားမှာပါဒါအပြင်အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းသတင်းနဲ့ထိုင်းနိုင်ငံမှာနေစွမ်းအင်ထုတ်ယူတဲ့ဆိုလာပြားတွေတမျောတခေါ်တပ်ဆင်ထားတဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးရမှာထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေအနေနဲ့အမေရိကန်နိုင်ငံရဲ့ကမ္ဘာတလွားခရီးသွားတဲ့အင်ကာညာပိုင်းဆွေးနွေးကမ်းတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့ဗိုလ်ရူးမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ကြီးတို့ကပြောပြပေးကြပါခင်ဗျာ
ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေစဉ်ယုံကြည်မှုရရှိအောင်ယူကရိန်းမြို့တော် KF နဲ့မြောက်ပိုင်းမြို့ကြီးဖြစ်တဲ့ Chernihiv မြို့တွေကိုရုရှားတပ်တွေကတိုက်ခိုက်မှုရှော့ချသွားမယ်လို့ပြောတဲ့အပေါ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစောင့်ကြည့်သွားမယ်လို့အင်္ဂါနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ
် We'll see. I don't read anything into it until I see what their actions are.
ကျွန်တော်တို့စောင့်ကြည့်သွားမှာပါသူတို့တကယ်လှုပ်ဆောင်တာကိုတွေးမြင်ရမှာပဲတကယ်လှုပ်ဆောင်တယ်လို့မှတ်ယူမှာပါလို့သမ္မတဘိုင်ဒန်ကရင်းထောက်တွေကိုပြောဆိုသွားတာပါသမ္မတဘိုင်ဒန်အနေနဲ့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပြီးရုရှားကပြောတဲ့အတိုင်းလုံမလုံစောင့်ကြည့်သွားဖို့သဘောတူခဲ့ကြကြောင်းနဲ့အခုအချိန်မှာတော့ပိတ်ဆို့ရေးယူမှုတွေကိုဆက်လက်လှုပ်ထားမှာဖြစ်ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေဆက်လက်ထောက်ပံ့နေဦးမှာပါလို့တပ်ပရဘိုင်ဒန်ကသတင်းတောက်တွေကိုဆက်လက်ပြောဆိုခဲ့ပါတယ်တူရကီနိုင်ငံမှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအင်္ဂါနေ့အစောပိုင်းကရုရှားဘက်ကအခုလိုယူကရိန်းမြို့ကြီးနှစ်ခုကိုတိုက်ခိုက်နေတာတွေရှော့ချသွားမယ်လို့ပြောဆိုခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားဒုတိယကာကွယ်ဝင်ကြီးအလက်ဇန္ဒားဖိုမင်ကတော့ယုံကြည်မှုတိုးလာစေဖို့လှုံ့ဆော်တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုင်ဂိုကတော့ယူကရိန်းကခွဲထွက်ကြောင်းကြေညာထားတဲ့လူဟန်နဲ့ဒုံနက်ဒေသတွေပါဝင်တဲ့ဒုံဘေ့စ်ဒေသမှာရုရှားတပ်တွေကအဓိကပြစ်မှတ်ထားလှုံ့ဆော်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။တူလီယိုလုံနေတယ်လို့ဆွဆွဲချက်နဲ့ရုရှားတန်တမန်18ယောက်ကိုနှင်ထုတ်လိုက်ကြောင်းနယ်သာလန်နိုင်ငံကအင်္ဂါနေ့မှာကြေညာလိုက်ပြီးနောက်တခြားဥရောပနိုင်ငံတွေကလည်းအလားတူကြေညာခဲ့ပါတယ်ရုရှားတန်တမန်18ဦးဟာထောက်လန်းရေးလုပ်ငန်းတွေကိုလျှို့ဝှက်လုပ်ကိုင်နေသူတွေဖြစ်တာကြောင့်တိုင်းပြည်ကနေနှင်ထုတ်ခဲ့တာလို့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်နယ်သာလန်ပြည်ထောင်နောက်အင်္ဂါနေ့မှာပဲဘယ်လ်ဂျီယံနိုင်ငံကရုရှားတန်တမန်22ဦးချက်သမရနိုင်ငံက2ဦးနဲ့အိုင်ယာလန်နိုင်ငံက၄ဦးကိုနှင်ထုတ်ခဲ့ပါတယ်မဟာမိတ်တွေနဲ့အတူ EU ဥရောပနိုင်ငံတွေမှာရုရှားထောက်လန်းရေးတွေနဲ့သွားအောင်လှုံ့ဆော်တာဖြစ်တယ်လို့ချက်သမရနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ပြီးခဲ့တဲ့ရက်သတ္တပတ်တွေတုန်းအတွင်းကအမေရိကန်ပြည်ထောင်စုဘူဂေးရီးယားဆလိုဗကီးယားအက်စတိုးနီးယားလစ်သူရေးနီးယားလာဗီးယားနဲ့မွန်တီနီဂရိုနိုင်ငံတွေကလည်းရုရှားတန်တမာတွေကိုနှင်ထုတ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပိုလန်နိုင်ငံကလည်းရုရှားနိုင်ငံသား45ဦးကိုတန်တမာအယောင်ဆောင်ကလျှို့ဝှက်ထောက်လန်းရေးအလုပ်တွေလုပ်နေတဲ့ဆိုတာတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။ရုရှားအစိုးရကလည်းမလအစောပိုင်းကလစ်သူရေးနီးယားတန်တမာ4ဦး၊လာဗီးယားတန်တမာ3ဦး၊ အက်စတိုးနီးယားတန်တမန်3ဦးစုစုပေါင်း10ဦးကိုတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။ Israel မြို့တော် Tel Aviv ရဲ့စင်တေဘုံမြို့ဖြစ်တဲ့ဘနေပရက်မြို့မှာအင်္ဂါနေ့ကတနတ်သမား2ဦးကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးခဲ့ပါတယ်။တနတ်သမားဟာ Orthodox Christian တွေအများစုနေထိုင်တဲ့ရပ်ကွက်ထဲကလူနေတိုက်ခန်းဝရန်တာတွေကိုပြစ်ခတ်ခဲ့ပြီးနောက်လမ်းသွာလမ်းလာတွေကိုပြစ်ခတ်ခဲ့တယ်လို့ Israel သတင်းမီဒီယာတွေကဖော်ပြပါတယ်။အဲဒီနောက်တနတ်သမားကိုလုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုဟာဒီရပိုင်းအတွင်းတတိယအကြိမ်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရက်ကဟာဒီယာအရဒေသမှာတနတ်သမားကပြစ်ခတ်ခဲ့တဲ့အတွက်ရဲနှဦးသေဆုံးခဲ့ပါတယ်။အဲဒီမတိုင်ခင်တပတ်တုန်းကတော့ဘီယာရှိဘာမြို့မှာဓားနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုအတွက်တော့ Islamic အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်။ Israel မှာ IS တိုက်ခိုက်မှုဖြစ်လို့မရှိပါဘူး။ Israel ဝန်ကြီးချုပ်Natalie Bennett ကတော့မကြသေးခင်ကတိုက်ခိုက်မှုတွေဟာအချင်းအနေအသည့်ဖြစ်ကြောင်းနဲ့လုံခြုံရေးကိုတိုးမြင့်လှုပ်ဆောင်ဖို့အင်ကာနီကပြစ်ခတ်မှုမတိုင်မီနိုင်ီပိုင်းလေးကတင်သတိပေးခဲ့ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟယံတစည်းအင်ကာနီကကွန်ဂိုနိုင်ငံအရှေ့ဘက်မှာပြတ်ကျခဲ့တဲ့အတွက်လိုက်ပါလာသူအားလုံးသေဆုံးသွားခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကပြောဆိုခဲ့ပါတယ်။ပြတ်ကျသွားတဲ့ရဟယံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်ပါကစ္စတန်စစ်တပ်က6ဦး၊ဆာဗီးယားစစ်သား2ဦး၊ရုရှားစစ်သား2ဦးစုစုပေါင်း10ဦးလိုက်ပါသွားခဲ့ကြောင်းအစောပိုင်းမှာပြောဆိုထားခဲ့ပါတယ်။ရာချူလူမြို့ရဲ့အရှိတောင်ဘက်ဒပုံနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့ချန်ဇူအရပ်မှာကင်းတောက်လက်လက်စင်ပြတ်ကျခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါပေမဲ့ဘာကြောင့်ပြတ်ကျခဲ့တယ်ဆိုတာကိုတော့ပြောဆိုခဲ့ခြင်းမရှိဘဲစုံစမ်းနေစေလို့သာပြောဆိုခဲ့ပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာဆီယနာတိမ်မှုကြောင့်ဖြစ်ရတဲ့ပြဿနာတွေအပေါ်စင်ကာပူနဲ့အမေရိကန်တို့အထူးစိုးရိမ်ကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're deeply concerned both of us by the continuing suffering and violence in Burma following last year's military coup
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာတိမ်မှုနောက်ပိုင်းဆင်းရဲဒုက္ခတွေနဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်နှစ်ဦးစလုံးအထူးစိုးရိမ်ပါတယ်ဆီယနာတိမ်မှုကြောင့်မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကြီးပေါ်ပေါက်လာစေတဲ့ဆယ်စုနှစ်တခုစားဒီမိုကရေစီနဲ့စီးပွားရေးတိုးတက်မှုတွေကိုနောက်ကျောင်းပြန်လှည့်စေခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့အမေရိကန်သမ္မတအင်ပီရိုမားထိပ်သီးတွေ့ဆုံဆွေးနွေးပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအခုလိုပြောဆိုခဲ့တာပါ။အရှေ့တောင်အာရှနိုင်ငံတွေပါဝင်တဲ့Indo-Pacific ဒေသတွင်းမှာအမေရိကန်ဘက်ကထိတွေ့ဆက်ဆံမှုတိုးမြင့်ဆောင်ရွက်လာတဲ့အပေါ်ကြိုးဆိုကြောင်းလဲစင်ကာပူဝန်ကြီးချုပ်ကပြောပါတယ်။လက်ရှိမှာရုရှား-ယူကရိန်းပဋိပက္ခဖြစ်စဉ်အတွင်းဥရောပအရေးကိုအာရုံစိုက်နေပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ Indo-Pacific မဟာဗျူဟာကိုအကောင့်ထည့်ဖို့မှုကိုအားထည့်ဆောင်ရွက်နေကြောင်းလဲအမေရိကန်သမ္မတဘိုက်ဒန်ကသတင်းထောက်တီကိုပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်2022ခုနှစ်အတွက်ရိုဟင်ဂျာလူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကိုတုံ့ပြန်ဆောင်ရွက်ရေးပူးရဲအစီအစဉ်ကိုမတ်လ29ရက်နေ့စတင်လာမှာအမေရိကန်ပြည်ထောင်စုကဒေါ်လာ152တန်းထပ်မံထည့်ဝင်မဲ့အကြောင်းကြေညာပါတယ်။မြန်မာစစ်တပ်ရဲ့လူမျိုးရုံးတပ်ဖြတ်မှုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိမြန်မာစစ်တပ်ကနှိမ်နှင်းတာခံခဲ့ရတဲ့ရိုဟင်ဂျာတွေအလုံးအထွတ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအရေးထပ်မံထည့်ဝင်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးပီတာဟက်စ်ကကြေညာခဲ့ပါတယ်။မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ကောက်ဆက်ပစာမှာရိုဟင်ဂျာ9,400ခိုလုံခဲ့ရတဲ့2019ခုနှစ်ဩဂုတ်လနောက်ပိုင်းအမေရိကန်ရဲ့ကူညီထောက်ပံ့မှုဟာဒေါ်လာတန်1,900ကျော်ရှိသွားပါပြီ။ ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှည်ကူညီထောက်ပံ့မှုတွေပေးအပ်ကြဖို့အင်ကာနစ်မှာပဲတိုက်တွန်းထားပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကအသက်50နဲ့အထက်ကို Pfizer နဲ့ Moderna COVID-19 ကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးဖို့ခွင့်ပြုပေးလိုက်ပါပြီ။အရင်ကတော့အသက်12နှစ်နဲ့အထက်ကိုယ်ခံစွမ်းအားစူးစူးရရကြဆင်းမှုခံစားရသူတွေအတွက်ကိုပဲကာကွယ်ဆေးစရုပ်ထတစ်လုံးထိုးခွင့်ကိုခွင့်ပြုခဲ့တာပါကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးလို့သူတွေအနေနဲ့ကတော့နောက်ဆုံးအဖြစ်ကာကွယ်ဆေးထိုးပြီးအနည်းဆုံး၄လအကြာမှမှထိုးသင့်တယ်လို့ FDA ကအင်ကန်နစ်မှာပြောဆိုထားပါတယ်ရှင်
ဒီကနေ့ဗုဒ္ဓဦးမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ကြီးတို့ကပြောပြပေးတာပါအခုဆက်လက်ပြီးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြရပါမယ်ပထမအဦးဆုံးအနေနဲ့ကင်းပြည်နယ်ကတိုက်ပွဲသတင်းတွေကိုကြီးညာပေးပါမယ်ကင်းပြည်နယ်အတွင်း KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်နေ့စဉ်နှီးပါလောက်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်3000နီးပါးရှိလာပြီးထိုင်းဘက်ကိုအများအပြားထွက်ပြေးနေကြရပါတယ်ဒီအကြောင်းထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မတ်အေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရနယ်မြေအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကနေပြစ်တဲ့လက်နက်ကြီးတွေကလည်းစစ်ဘေးရှောင်ဒုက္ခသည်တွေရှိတဲ့နေရာအထိကြားရောက်မှုတွေလည်းရှိနေတာပါအခုဆိုရင်တပ်မ6နယ်မြေအတွင်းမှာစစ်ဘေးရှောင်သူလူရေ3000လောက်ရှိလာပြီဆိုပြီးတရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်စစ်ဘေးရှောင်နေရတဲ့ပြည်သူတွေတပ်မ6အတွင်းမှာပေါ့လေညာကထက်ညာလာတယ်လို့ကျွန်တော်တို့ပြောလို့ရတယ်အခုကကြတော့3000နီးပါးဝန်းကျင်လောက်ညာလာတယ်ဝန်းကျင်လောက်ရောက်နေပြီလို့လည်းကျွန်တော်တို့အာခံမှန်ရတာပေါ့နော်အာဘာလို့လဲဆိုလို့ရှိရင်အခုတလောကတပ်မ6နယ်မြေအတွင်းမှာကစီလောက်ရှာမှုတွေများတယ်လက်နေကြီးတွေရန်သာပြေးကတ်မှုတွေရှိတာပေါ့နော်အဲ့ဒါကြောင့်မလို့အခုကသူတို့ကရန်သာပြေးကတ်တာလည်းပါတယ်ပြီးလို့ရှိရင်ပြေးမတာပြီးတော့မှပြေးကတ်မှုမျိုးလောက်တာလည်းပါတာပေါ့တိုက်ပွဲဖြစ်တိုင်းမှာကပြည်သူတွေကတော့ကြောက်နေရတယ်ဘာလို့လဲဆိုလို့ရှိရင်အခုကကျတော့ IDP တွေပြည်တဲ့နေရာမှာလည်းအလုံးကြီးကြတာမျိုးတွေလည်းရှိတဲ့အပေါ်မှာတော့သူတို့မှအမြင်နဲ့စိုးရိမ်နေရတယ်ကြောက်ရွံ့နေရတယ်ပေါ့
ပြည်ပြည်နယ်ဘက်မှာစီးရီလှူရှာမှုတွေပြင်းထန်လာခဲ့တယ်လို့လက်နက်ကြီးကြီးစံတွေဟာစစ်ဘေးရှောင်တဲ့နေရာတွေအနီးအနားထိကျရောက်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းဘက်ချမ်းကိုစစ်ဘေးရှောင် 2000 လောက်တကြော့ပြန်ထွက်ပြေးလာကြတယ်ဆိုပြီးစစ်ဘေးရှောင်သူတွေကိုအကူအညီပေးနေသူတို့ကပြောပြပါတယ
်ပထမဆုံးပြည်တဲ့ရက်ကဆိုရင်သူညဘက်ပေါ့နော်ထိုင်းဘက်ကိုကူးလာတယ်လက်ကောက်ကမှဆို 2000 ပတ်ဝန်းကျင်လောက်ရှိတယ်ထိုင်းဘက်ကတော့တညတက်ခံပြီးတော့နောက်နေ့မနေ့ကျတော့ထိုင်းစစ်သားတွေကဗမာဘက်ကတို့ထိုင်းစစ်သားတွေပြန်သွားခိုင်းတာနေလို့မရဘူးပေါ့နော်အဲ့ဒါနဲ့ဗမာဘက်ကပြန်ရောက်ပြီးတော့အဲ့တော့တောင်းရင်းမြကန်တို့ချောင်းပါပဲအခြေအနေရှိနေနေရတယ်နောက်ပြီးတော့လက်နက်ကြီးကျတဲ့နေရာတစ်ခွက်ဆန်တိတ်မဝေးဘူးတစ်ခွက်တည်းကနေလို့မရတာတခါမှလည်းနေနေထိုင်းဘက်လည်းတက်လို့မရတော့သူကတစ်ခွက်ရောက်နေတယ်ကွာတိုက်ပွဲတွေကဒီဘက်ဖလူးနယ်ဇက်တခြားပေါ့နော်ဖလူးဝလီနောက်တီဘိုဘူးအဲ့ဒီဘက်မှာတရှောက်ဖြစ်နေပြီးပြီးတော့ကျတော့တစ်ခွက်တည်းကထိုင်းဘက်ကောင်လည်းတက်လို့မရတိုက်ပွဲတွေဖြစ်တဲ့ခါကျတော့သူတို့ဒီစစ်ဆောင်စခန်းတွေရဲ့ဒီကန်ဆက်မှာပဲသူတို့နေရတယ်။စာရေးတောက်ရည်လည်းသူတို့အခက်အခဲရှိနေတယ
်။စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူး။အခုဆိုရင်ကရင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်3000လောက်ဟာတောင်ရင်းမြစ်တစ်လျှောက်ပါဝင်တောတောင်တွေထဲမှာပဲနေထိုင်နေရတာ3လကျော်ကြာပြီဖြစ်ပါတယ်။တမ6နယ်မြေအတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာကြောင့်ဟောလက်နက်ကြီးကြီးစံတွေကြားရောက်တာကြောင့်ပါဒေသကအရက်သားပြည်သူတွေထိခိုက်ဒဏ်ရာရတာတွေတိုက်ဆုံတာတွေလည်းရှိနေပါရှင
်။ကရင်စစ်ပြေးဒုက္ခသည်တွေတောင်းချီရှိလာတဲ့အကြောင်းမအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါအပြစ်ရက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကြားရမှာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအစီအစဉ်တစ်ခုလှုပ်သွားနိုင်ဖို့NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ထိုင်းနိုင်ငံမှာဆွေးနွေးနေကြပါတယ်။မတ်လ29ရက်နေ့ကနေ AB လ2ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကို ကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာဖြစ်ပါတယ်။အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စတုဒ္ဓအကြိမ်မြောက်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။ဒီညီလာခံကနေနိုင်ငံရေးလုပ်ငန်းစဉ်တစ်ရပ်ဒါမှမဟုတ်နိုင်ငံရေးလမ်းပြမြေပုံတစ်ရပ်ကိုချမှတ်ဖို့ရည်ရွယ်ထားကြောင်း NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းက VOA ကိုအခုလိုပြောပါတယ်
ဒီလက်ရှိနိုင်ငံရေးချင်းနေအောက်မှာရေချမ်းလုပ်ငန်းစဉ်ကောင်တာဖော်မှုကျွန်တော်ရန်နှားတဲ့ချင်းနေအောက်မှာနိုင်ငံရေးတော်တော်နိုင်ငံရေးနဲ့ဖြည့်ချနိုင်မှုတို့ PPSC နေနဲ့ကျွန်တော်နိုင်ငံရေးမှချက်ခုနှစ်ရက်ချမ်းမှခက်တာပေါ့နော်အဲနိုင်ငံရေးမှချက်ချမ်းမှနိုင်မှုတွေတော့လက်ရှိနိုင်ငံရေးချက်တက်ဖြည့်ရှင်းမှုတွေဆိုရင်နိုင်ငံရေးစီစဉ်တဲ့အခုကျွန်တော်ထော်ထွန်းနိုင်မှုတော့ကျွန်တော်တွေ့မှာညှိနှိုင်းတာကြာပြီပေါ့နော်အဲစီစဉ်တခုတည်းစာမေးမှတင်ပေးရဒီချဲယူနိုင်မှုတော့ကျွန်တော်ပြန်သွားတယ်ဒါတစ်ချက်ပေါ့နော်
စစ်တပ်အနာသိမ်းပြီးနောက်တိုင်းရင်းသားလက်နက်ကိုင်ဆယ်ပွဲက NCA လုပ်ငန်းစဉ်တွေကိုရပ်တန့်ထားခဲ့ပါတယ် PPSD လက်ရှိချမှတ်ထားတဲ့နိုင်ငံရေးရည်မှန်းချက်9ရက်မှာအာဏာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်ပုဂ္ဂိုလ်အလုံးလွတ်ပေးပြီးဆွေးနွေးအဖြေရှာဖို့သက်ဆိုင်သူတွေအလုံးပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ဒီရည်မှန်းချက်9ချက်ကိုအကောင့်ထည့်ဖော်ဖို့လက်ရှိအခြေအနေနဲ့ကိုက်ညီတဲ့စုဖွဲ့မှုတွေဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာ NCA လက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်နိုင်ဖို့စာရာတွေကိုလည်းညီလာခံမှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။ဒီညီလာခံမှာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့ကိုလည်းအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားထားပါတယ်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ကညီလာခံအဖွဲ့အမှာစကားပြောကြရမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအချင်းချင်းအပြန်အလှန်တက်ပြတ်နေတဲ့ဒီပြဿနာကိုသဘောပိုင်းမှာနီလန်းရှာပြီးဖြေရှင်းဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှချင်းဆိုင်ရောဗီဒီယိုကွန်ဖရင့်ကြီးနဲ့ပါကျင်းပနေတဲ့ညီလာခံပထမနေ့မှာတိုင်းရင်းသားခေါင်းဆောင်တွေ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့ဝင်ခေါင်းဆောင်တွေ၊အလို့အဖွဲ့ဝင်တွေ၊ပကြံပေးအဖွဲ့ဝင်တွေ၊အော်စတြေးလျ၊ကနေဒါအပါအဝင်အနောက်နိုင်ငံ၆နိုင်ငံကတန်တမန်တွေအပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကယာယီဌာနကိုယ်စားလှယ်နဲ့ပါဝင်တက်ရောက်ခဲ့ပါတယ်စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီ NSPNC နဲ့တမတော်နေအခမ်းအနားကိုတက်ရောက်ခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့၅ဖွဲ့တို့ဟာလည်းမတ်လ28ရက်တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NSPNC ဥက္ကဋ္ဌဒူဗိုလ်ချုပ်ကြီးရာပြေကစစ်ကောင်စီဘက်ကငြိမ်းချမ်းရေးဖိတ်ခေါ်မှုအခြေအနေပြည်ပခါလျှော့ချနိုင်ရေးယုံကြည်မှုတည်ဆောက်ရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးနယ်မြေတည်ငြိမ်အေးချမ်းရေးဒေသဖွံ့ဖြိုးရေးနဲ့လက်ရှိငြိမ်းချမ်းရေးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတပ်ဖွဲ့ချင်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားတွေကိုအလွတ်တဘောဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ကကိုယ်စားလှယ်အဖွဲ့ကတော့ဒေသတွင်းဖွံ့ဖြိုးရေးကိစ္စကိုအဓိကဆွေးနွေးဖြစ်ခဲ့ကြောင်းအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ်
။အဓိကကကျွန်တော်တို့အခြေအနေပေါ့ဒေသဖွံ့ဖြိုးရေးတို့ကတို့အဲ့လိုမျိုးတော့သူတို့ပြန်လည်ဆွေးနွေးတာတော့ရှိတယ်ပေါ့နော်။ဘုဒ္ဓလည်းမြည်တယ်ပေါ့ဒီပြည်ထက်တဲ့ပြည်တော်စုညမလည်းဒီမှာမတက်နိုင်ဘူးအဲ့ဒါကြတော့ကျွန်တော်တို့ကျွန်တော်တို့တော်မင်းများကကိုဗစ်ဖြစ်ကြတော့မသွားလိုက်ဘူးပေါ့တန်ရက်ကတည်းကမှကိုဗစ်ကိုကူးခံကြတော့ဥစ္စာတော့ခရအဲ့ဒါကိုသူတို့ပြန်ရှိကြ
ဒီဆွေးနွေးပွဲကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKVA ပဟုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့တက်ရောက်ခဲ့ပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ဆောင်မှုတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့သာအဓိကလုံနေတာကြောင့်2021စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှမြန်မာပြည်ရဲ့ပြဿနာတွေပြေလည်နိုင်မယ်လို့ထောက်ပြမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်က NUG PDF စတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားသလိုဒီလ29ရက်နေ့တမတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ခြေမုံသွားမယ်လို့မိန်ကွန်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ ဗီယိုအင်မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေလုံးဝလျှော့ချပြီးပြန်ပြည့်မြဲစွမ်းအင်ထုတ်ယူမဲ့ရည်မှန်းချက်နဲ့ထိုင်းနိုင်ငံမြောက်ပိုင်းရေလောင်းတာတမန်တစ်ခုပေါ်မှာနေစွမ်းအင်ထုတ်ဆိုလာပြားတွေတမျောတခေါ်တက်ဆင်နေပါတယ်။ကမ်းရေပြင်ပေါ်မှာတက်ဆင်ထားတဲ့ဆိုလာပြားတွေကကီလိုမီတာ 8,200 ပတ်လည်အကျယ်ရှိပါတယ်။ဟိုက်ဒရိုဆိုလာစနစ်နဲ့စောက်လုပ်ထားတဲ့ဒီနေရာမှာတော့နေ့အချိန်ဆိုရင်နေစွမ်းအင်ကိုစုပ်ယူပြီးညအချိန်မှာရေစွမ်းအင်ကိုထုတ်လွှင့်ပေးပါဖြစ်ပါတယ်။ AFP သတင်းကိုအခြေခံပြီးနန်းလောင်ကအခုလိုတင်ပြထားပါတယ်
။ဥရရာသီပြောင်းလဲမှုတက်ဖြည့်ရေမှာထိုင်းနိုင်ငံရဲ့ဆောင်ဝင်မှုတွေရှေ့အစီအစဉ်တွေနဲ့ကြီးမန်းချက်တွေကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်အောင်ချာက COP26 ဥရရာသီပြောင်းလဲမှုတက်ဖြည့်ရေညီလာခံမှာတင်ပြခဲ့ပါတယ်။ဗြိတိန်နိုင်ငံကလတ်စကိုမြို့မှာကျင်းပခဲ့တဲ့ညီလာခံမှာမစ္စတာချန်အောင်ချာကအခုလိုပြောဆိုခဲ့ပါတယ်
။ ความเป็นกลางทางคาร์บอนภายในปี2050
ဥရုယာသီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်ထိုင်းနိုင်ငံကနီလန်ပေါင်းစုံနဲ့အာတုံကွန်ဆိုင်လုပ်ကိုင်ပါမှာဖြစ်ပါတယ်။ဒါမှပဲ2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေလျှော့ချထားနိုင်ရေးဆိုတဲ့ထိုင်းနိုင်ငံရဲ့ရည်မှန်းချက်ပြည့်မီနိုင်မှာဖြစ်ပါတယ်။2065ခုနှစ်ရောက်ရင်တော့ဖန်လုံရင်တန်းငွေထုတ်လုပ်မှု3%အထိကိုလျှော့ချနိုင်အောင်လည်းရည်မှန်းထားပါတယ်
။ဥပွန်ရချာသနီခရိုင်မှာရှိတဲ့စီရီယွန်ရေလောင်တမန်စီမံကိန်းဟာကမ္ဘာပေါ်မှာတော့အကြီးဆုံးရေပေါ်စီမံကိန်းတစ်ခုဖြစ်တယ်လို့ထိုင်းလက်စစ်တအားထုတ်လို့ပြန်ပြည့်ရအာနာပိုင်းEGAT တာဝန်ရှိသူတွေကပြောပါတယ်တွင်ထွက်လောင်စာအသုံးပြုမှုလျှော့ချရဲ့အရှိန်အမြင့်လောက်ကိုင်းနေတဲ့ထိုင်းနိုင်ငံမှာ2039ကြာရင်တာတမန်တွေပေါ်ကဒီလိုစီမံကိန်းမျိုး15ခုအထိအပြည့်ဆောက်လုပ်ဖို့လည်းရည်မှန်းထားပါတယ်2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့ဒီစီမံကိန်းမှာတော့ဘောလုံးကွေမောင်း80အကျယ်လောက်ရှိတဲ့ရေမျက်နှာပြင်ဧရိယာအတွက်ဆိုလာပြားပေါင်း3000ခွဲနေပါတုံထားပြီးတော့လက်စစ်တအားက45မီဂါဝတ်အထိထုတ်လုပ်နိုင်မှာဖြစ်ပါတယ်ဒီစီမံကိန်းထွက်တဲ့အားကြောင့်နေ့စဉ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုတန်ချိန်က48000လောက်လျှော့ချနိုင်မယ်လို့ EGTA ကပြောပါတယ်။စီမံကိန်းအရာရှိချုပ် Channing Richard ကစွန့်ရင်ထုတ်လုပ်ပုံကိုအခုလိုရှင်းပြပါတယ်
။การผลิตกระแสพลังงานจากพลังงานแสงอาทิตย์มันมีข้อจํากัดนะครับก็คือลดขีดจํากัดในเรื่องนั้นนะครับ
ให้นี่ก็นี่สวนอินทรุเตะคาอากาศตัดดีรอရှိတဲ့အတွက် hybrid စနစ်နဲ့အဆက်မပြတ်สวนอินထုတ်လုပ်ပါတယ်။အဲ့ဒါကလွှဲရင်ဒီစီမံကိန်းကနေสวนอินတွေကိုရတဲ့လောက်ထုတ်ယူပါတယ်။ဒီမင်းနဲ့ပြင်ပေါ်မှာနေရာလွတ်တည်အများကြီးရှိပါတယ်ပြီးတော့ဒီနေရာမှာတအားတော်တော်များများထုတ်လုပ်နေတဲ့စွမ်းအင်ထုတ်ဆက်ယုံလည်းရှိပါတယ်ဒီနှစ်ခုကိုပေါင်းစပ်လိုက်တဲ့အခါကျတော့ unit လိုက်လျှက်စစ်တာအားထုတ်လုပ်ခတွေဈေးနှုန်းကျဆင်းသွားပါတယ
်ထိုင်းနိုင်ငံမှာတွင်ထွက်လောင်စာတွေကိုအဓိကမိခိုနေရပြီးအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမနစ်အော်တိုဘာလအထိတဘာဝတန်ငွေကရတဲ့စွမ်းအင်က55ရာခိုင်နှုန်းရှိနေချိန်မှာပြန်ပြည့်မြဲစွမ်းအင်တွေနဲ့ရေစွမ်းအင်ကတော့17ရာခိုင်နှုန်းပဲရှိပါတယ်ထိုင်းစွမ်းအင်ဌာနကလည်း2039ခုနှစ်မှာလျှက်စစ်တအား2925မီဂါဝတ်အထိထုတ်လုပ်နိုင်အောင်ဟိုက်ဒရိုဆိုလာစီမံကိန်း15ခုအထိဆောက်လုပ်သွားဖို့စီစဉ်ထားပါတယ်။ဒီစီမံကိန်းကြောင့်ဒေသတငါတွေငါအရာနယ်လာပြီးတော့မိသားစုဝင်ငွေကျဆင်းလာတဲ့ဆိုပေမဲ့ရက်ရွာလူလူဖွံ့ဖြိုးရေးလုပ်ငန်းဖြစ်တဲ့အတွက်မဖြစ်မနေလိုက်နိုင်ရတယ်လို့ဒေသခံတချို့ကပြောပါတယ်။ထိုင်းအာဏာပိုင်တွေကလည်းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့စိုက်ပျိုးရေးငှားဖမ်းလုပ်ငန်းနဲ့အခြားလုပ်ငန်းဆောင်ရွက်ချက်တွေကိုမထိခိုက်စေရပါဘူးလို့ကတိပြုထားပါတယ်။ဒေါ်လာ35တန်သုံးစွဲထားတဲ့စီရီဟွန်စီမံကိန်းကိုတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ရောဆိုလာပြားတွေရောက်မလာတာကြောင့်ရောနည်းပညာမလုံလောက်တဲ့အတွက်ကြောင့်မှအချိန်နဲ့နဲ့ကြာဆောက်လုပ်ခဲ့ရတာပါ။ဒီကထွက်လာတဲ့လျှက်စစ်တအားတွေကိုသက်ဆိုင်ရာခိုင်အာဏာပိုင်တွေစီပို့လို့ပြီးကမှအဲ့ဒီကနေနိုင်ငံမြောက်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေစီကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်။ကျမနောင်လောပ
ါ။ VOA American တိုင်းရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ American နိုင်ငံခြားရေးဝန်ကြီးတဦးရဲ့တာဝန်တွေထဲကတစ်ခုဟာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိဆိုတာကို American ပြည်ထောင်စုကိုစားဆုံးဖြတ်ပေးရခြင်းပဲဖြစ်ပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းမတ်လ21ရက်နေ့မှာတရားဝင်ကြေညာပြီးအဲ့ဒီနိုင်ငံသားရေးဝင်ကြီးတဦးထမ်းဆောင်ရမယ့်တာဝန်အတိုင်းဆောင်ရွက်ခဲ့ပါတယ်။နိုင်ငံသားရေးဌာနကလက်တွေ့ဖြစ်ရပ်တွေနဲ့ဥပဒေကြောင်းအရလေ့လာသုံးသပ်ထားချက်တွေအပေါ်အခြေခံပြီးကျွန်တော်ဒီဆုံးဖြတ်ချက်ကိုချလိုက်ခြင်းဖြစ်ပါတယ်။ဒီအထက်မှာ Amnesty International လို့ Human Rights Watch လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေရဲ့ဗက်လိုက်မှုမရှိတဲ့တီးကြားလွတ်လပ်တဲ့အချက်အလက်တွေနဲ့ကျွန်တော်တို့ဝန်ကြီးဌာနသေချာကြနာစွာပြုစုထားတဲ့အစီရင်ခံစာအချက်အလက်တွေပေါ်အခြေခံပြီးကျွန်တော်ဒီဆုံးဖြတ်ချက်ကိုချလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချက်အလက်တွေရဲ2018အတွင်းအမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ထားတဲ့အစီရင်ခံစာလည်းပါဝင်ပါတယ်။အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်မှာလက်ရှိနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တထောင်ကျော်စစ်တမ်းကောက်ယူထားတာလည်းပါဝင်ပါတယ်။သူတို့အားလုံးဟာ2016နဲ့2019အကြာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။အဲ့ဒီထက်ကသုံးပုံတစ်ပုံကစစ်သားတွေကလူတဦးတယောက်ကိုတတ်ဖြတ်တာကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့ထွက်ဆိုကြပါတယ်။ထက်ဝက်ကျော်ကတော့စစ်သားတွေကလိန်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားတာကိုမြင်တွေ့ခဲ့ရတယ်လို့ထွက်ဆိုခဲ့ကြပါတယ်။ငါးပုံတစ်ပုံကတော့လူပေါင်း100ကျော်တနေရာတဲ့တစ်ချိန်ထဲမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုအကြမ်းဖက်လှုပ်ဆောင်မှုတွေကိုမြင်တွေ့ခဲ့ရတယ်လို့ထွက်ဆိုထားပါတယ်။ဒီတပ်တွေအထောက်အထားတွေကရိုဟင်ဂျာတွေအပေါ်အစုလိုက်အပြုံလိုက်ရည်ရွယ်ချက်နဲ့အကြမ်းဖက်လှုပ်ဆောင်ခဲ့တယ်ဆိုတာကိုညွန်ပြနေတယ်လို့လည်းဝင်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။အဲ့ဒီလိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့တယ်ဆိုတာကိုတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအများပြည်သူအကြားမှာပြောကြားထားတဲ့မင်ခွန်းတွေအရာသိနိုင်ပါတယ်။2019ခုနှစ်စက်တင်ဘာလ1ရက်နေ့ကစစ်တပ်ကနေပြီးတော့ရွာတွေကိုမီးရှို့လူတွေတပ်ဖြတ်နှိပ်စက်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုမဒိန်းကျင့်လုပ်နေတဲ့အချိန်မှာပဲသူ့စကားအတိုင်းကျွန်တော်ကိုးကားပြီးဒီနေရာမှာပြောရရင်ဒီဘင်္ဂါလီပြည်ထနာဟာမပြီးဆုံးသေးတဲ့နာတာရှည်ယောဂါဖြစ်တဲ့လက်ရှိအာဏာရအစိုးရကဒီပြဿနာပြေလည်ရေးအတွက်တာဝန်ယူဆောင်ရွက်နေပါတယ်လို့ပြောခဲ့ပါတယ်။ကျူးလွန်ခဲ့တဲ့ရာဂိုင်းနှုံးအရေးအတွက်လုံနီးလုံဟန်ရွေချက်စတာတွေဟာလူမျိုးတုံးတတ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆုံးဖြတ်ချက်ချနိုင်ရေးမှာအင်မတန်အရေးပါတဲ့အချက်တွေဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလူမျိုးတုံးတတ်ဖြတ်မှုဆိုတဲ့အရာတွေကလွတ်မြောက်ဖို့ဟာဥပဒေကြောင်းအရာရင်ဆိုင်ဖြည့်ရှင်းခြင်းပဲဖြစ်ပါတယ်။ပြည်တွင်းပြည်ပမှာရှိနေကြတဲ့လူအခွင့်အရေးအဖွဲ့တွေကရိုဟင်ဂျာတွေနဲ့တခြားလူမျိုးစုတွေဘာသာရေးအဖွဲ့တွေအပေါ်ကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာမှတ်တမ်းပြုစုထားခဲ့ကြပြီးဖြစ်ပါတယ်။အဲ့ဒီပြုစုထားတဲ့မှတ်တမ်းဟာလည်းတနေ့တခြားတိုးများလာနေပြီးအဲ့ဒီပြစ်မှုတွေကိုကျူးလွန်ခဲ့ကြတဲ့သူတွေရင်ဆိုင်ဖြည့်ရှင်းရမယ့်နေ့ရောက်လာတဲ့အခါဒါတွေကအသုံးဝင်လာပါလိမ့်မယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီကနေ့ကြေညာချက်နဲ့အတူအမေရိကန်ပြည်ထောင်စုဟာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရတဲ့အခြေအနေအောက်ကလွတ်မြောက်အောင်တာဝန်ခံမှုတာဝန်ယူမှုရှိလာအောင်တခြားမြန်မာနိုင်ငံသားတွေနေတူသူတို့ရဲ့အခွင့်အရေးတွေနဲ့ဂုဏ်သိက္ခာကိုလေးစားအသိအမှတ်ပြုတဲ့သူတို့ကိုဒန်းတူလူသားတယောက်အဖြစ်အသိအမှတ်ပြုတဲ့နေရပ်ကိုပြန်နှိုင်းအောင်အမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာတန်ဋိဌာန်ပြုပြောကြားလိုပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုကြားခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဗီအိုအမေရိကန်တန်ရဲ့မနေ့ပိုင်းတန်လွင်အစီအစဉ်တွေကိုလိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရင်းနိုင်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကကြားရမှာတခုက
ပြင်ညာလိုက်တဲ့အချိန်မှာ तू ကပြင်ညာရသူတို့ပြင်ညာရင်းနဲ့မှဘာကြောင့်ပြင်ညာရရလဲဆိုတဲ့အကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြသွားပါတယ
်။ကိုကျော်ကျော်သိအပတ်စဉ်တင်ဆက်နေကြအင်္ဂါညပိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ချက်မှကြားရမှာပါ။အဲ့ဒီနောက်အမေရိကန်နိုင်ငံရင်းနဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုရပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲသတင်းငါးပတ်ကြာချိန်မှာနိုင်ငံတွင်းမှာရောအိမ်နီးချင်းနိုင်ငံတွေပါမှာပြောင်းရွှေ့ခိုလုံသူတွေကယူကရိန်းနိုင်ငံသားဆယ်သန်းလောက်ရှိနေပါပြီယူကရိန်းနိုင်ငံအရှေ့ဘက်ဒေသကိုပြစ်မှတ်ထားဖို့ရုရှားကစီရင်အစီအစဉ်တစ်ကြီးညာလိုက်တယ်လို့ယူကရိန်းနိုင်ငံတဝမ်းကိုလည်းလက်နက်မျိုးစုံနဲ့ထုချေနေပါတယ်ဥရောပကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်တင်ကတော့ရုရှားသမ္မတဗလာဒီမာပူတင်ဆက်ပြီးအာဏာချုပ်ကန်ထားတဲ့နေရာမှာဆက်ပြီးရှိမနေသင့်ဘူးလို့ပြောလိုက်ပေမဲ့နောက်ပိုင်းမှာဒါဟာအမေရိကန်အနေနဲ့အာဏာရှင်အပြောင်းလဲလုပ်ဖို့ဆိုလိုတာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက် Ashraf Avasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးမှာပါခင်ဗျာ
။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတာဒုတိယလအတွင်းဝေရောက်လာချိန်မှာပဲယူကရိန်းစစ်ဘက်ဆိုင်ရာအဆောက်အုံတစ်ခုကို Salvo Kaliva Mizaito နဲ့ပစ်ခတ်တိုက်ခိုက်ပုံကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ Lviv မြို့မှာတော့ Mizaito တံကြောင့်မိလောင်နေတာကိုယူကရိန်းမိသက်သမားတွေကနှိမ့်သက်နေခဲ့ပြီးနောက်တစ်ရက်မှာဒေသခံတွေက Lviv မြို့က Holy Ukraine ဖျားเจ้าမှာလုံခြုံဘေးကင်းစေဖို့ဆုတောင်းခဲ့ကြပါတယ်။ American သမ္မတ Joe Biden ဟာစနေနေ့ကပိုလန်နိုင်ငံဝါဆိုးမြို့မှာမိန့်ခွန်းပြောရမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးအဓိကထားပြောခဲ့ပါတယ
်။ Ukraine will never be a victory for
Ukraine ကိုရုရှားဘယ်တော့မှသိမ့်ပိုက်အောင်ပွဲခံနိုင်မှာမဟုတ်တယ်လို့လွတ်လပ်တဲ့သူတိုင်းဟာမျှော်လင့်ချက်မဲ့တဲ့မောင်းမိုက်တဲ့ကမ္ဘာမှာနေထိုင်ဖို့ငြင်းဆန်ကြပါတယ်။ကျွန်တော်တို့မှာဒီမိုကရေစီအခြေခံသမောတရားတွေအုတ်မြစ်တွဲပြီးမတူခြားတဲ့ပုံပြီးတောက်ပတဲ့အနာကရှိလာမှာဖြစ်တယ်လို့လေးစားစရာကောင်းတဲ့မျှော်လင့်ချက်ရောင်းချီလွတ်လပ်မှုဂုဏ်သိက္ခာစတာတွေလည်းရှိလာရမှာပါ။တိုင်တယ်ပြီးတာပြောရမယ်ဆိုရင်ဒီလိုလူမျိုးအာဏာဆက်ရှိမနေတဲ့ပါဘူး။
ကျူတင်ရေးသားထားတဲ့မိန့်ခွန်းထဲမှာမပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့ဒီလိုပြောကြားခဲ့တာဟာရုရှားရဲ့အာဏာရှင်အစိုးရအပြောင်းလဲအတွက်အမေရိကန်ကစီးယုံဆောင်ရွက်နေတာမဟုတ်တလို့ဝါရှင်တန်ရဲ့မူဝါဒမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြန်လည်ရှင်းလင်းခဲ့ပါတယ်။ Republican ထက်လွတ်တော်အမတ် James Rich က CNN State of the Union အစီအစဉ်မှာအခုလိုဝေဖန်ထောက်ပြပါတယ်
။ Anytime you say or even as he did
ဘယ်အချိန်မှပြောပြောဒါမှမဟုတ်အာဏာရှင်အပြောင်းလဲလို့ဖို့မူဝါဒနဲ့ပတ်သက်ပြီးပြောခဲ့တယ်ဆိုရင်တော့ဒါကြီးရတဲ့ပြဿနာဖြစ်စေပါလိမ့်မယ်အခုအစိုးရဖွဲ့အနေနဲ့ပြဿနာပိုကြီးထွားမလားအောင်အားလုံးသတိထားလုပ်နေတဲ့ကြားမှာပဲအာဏာရှင်ပြောင်းလဲတဲ့ပသက်ပြီးပြောလိုက်တာလောက်ပြဿနာပိုကြီးထွားစေတာမရှိတော့ပါဘူ
းသမ္မတဘိုက်ဒန်ရဲ့ပူတင်နဲ့ပတ်သက်တဲ့မိန့်ခွန်းအပိုင်းကိုဒီလောက်ထိအာရုံစိုက်ဖို့မလိုအပ်ပဲနေတိုးအဖွဲ့အားကောင်းခံမာရေးကိုသာအာရုံစိုက်တဲ့နယ်လို့ CIA ဒါရိုက်တာဟောင်းအငိမ့်စားပူကြွကြီး David Petraeus က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This should not overshadow what was an
ဒီလိုကိစ္စမျိုးကအင်မတန်မှအရေးကြီးပြီးအောင်မြင်တဲ့ဥရောပခီးစဉ်တစ်ခုလုံးကိုမဖုံးလွှမ်းသင့်ပါဘူးဒီမိန်ကုန်းနဲ့အားလုံးကိုစူးစီးစေခဲ့ပြီးလမ်းညွှန်ခဲ့တယ်လို့အမေရိကန်အနေနဲ့တကယ်ကိုဥဆောင်နိုင်ခဲ့တာပါဒီလိုပြောဆိုခဲ့တာဟာအလွန်ပြင်းထန်ခဲ့ပါတယ
်ရုရှားဘက်ကတော့ယူကရိန်းလူနေရပ်ကွက်ပါမရှောင်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ယူကရိန်းကိုပူပန်ဖို့ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ် Olga Stefanich ညာက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Everybody should be concentrated over one
Ukraine နဲ့ခုခံတုံ့ပြန်နိုင်စွမ်းရှိဖို့ငွေရေးကြီးရဲ့အရာမပူပန်ရဖို့ Ukraine မျိုးကိုပြန်လည်ထိန်းချုပ်ပြီးတော့ဥရောပတခွင်လုံးငင်းကျန်းတာယာဖို့အတွက်နိုင်ငံရေးအရာအဖြစ်တည်းရှာနိုင်တဲ့အထိကာကွယ်ခုခံနိုင်စွမ်းရှိဖို့ပန်းတိုင်တစ်ခုကိုသာအားလုံးအာရုံစိုက်တင်ပါလေ
Ukraine သမ္မတ Volodymyr Zelensky ကလည်းတင်ကားတွေတင်ချက်ကကားတွေ Jet တိုက်လေယာဉ်တွေအကူအညီပေးဖို့နဲ့ Russia ရဲ့ကျူးကျော်စစ်ကိုလွန်ခဲ့တဲ့နှစ်80ကဥရောပကိုသိမ်းပိုက်ဖို့ကြိုးစားခဲ့တဲ့ နာဇီတွေရဲ့လုပ်ရက်နဲ့နှိုင်းယှဉ်ခဲ့ပြီးဘသူကမှရုရှားကိုခွင့်လွှတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်ကာညာဆွေးနွေးကန်အစီအစဉ်တင်ဆက်ဖို့ကြားရလာပါပြီ။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်ဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တာကြောင့်ချက်ချင်းလက်ငင်းတက်ရောက်မှုရှိမှရှိချင်မှရှိပေမဲ့ရေရှည်မှာအကျိုးတက်ရောက်မှုတွေအများကြီးရှိလာလိမ့်မယ်လို့လူခွင့်ရေးလှုပ်ရှားသူမတ်ဝေဝေနူးက VOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
။ဒဝီနူး VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါရှင်မင်္ဂလာပါ။
ဆိုတော့ကျွန်တော်ပထမဆုံးသိကျင်တာကပြီးခဲ့တဲ့မလ20ရက်နေ့မှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကကြေညာသွားတဲ့ကိစ္စရခိုင်ပြည်နယ်မှာ2019ခုနှစ်စက်တင်ဘာလကဖြစ်ခဲ့တဲ့ဖြစ်ရပ်တွေဒီ genocide လူမျိုးတုံးတက်ဖြတ်မှုမြောက်တယ်ဆိုပြီးတော့အတိအလင်းတရားဝင်ကြေညာသွားတယ်အဲ့ဒီလူကြေညာတဲ့နေ့ကြေညာတဲ့အချိန်ကမဝင်မှုကိုယ်တိုင်လည်းပဲအဲ့ဒီကြေညာတဲ့အခမ်းအနားမှာရှိနေမဝင်မှုအဲ့ဒီဟာကိုကြားလိုက်ရတဲ့အချိန်မှာကိုစိတ်ထဲမှာပထမဦးဆုံးဖြစ်လာတဲ့ခံစားချက်အတွေ့အမြင်အဲ့ဒါလေးပြောပြပါဦး
။ဟုတ်ကဲ့ပါကျေးဇူးပါရှင်။ကျွန်မကဒီအမေရိကန်နိုင်ငံကြီးဝန်ကြီးကနေပြီးတော့ဒီမြန်မာပြည်မှာလူမျိုးတုံးတက်ဖြတ်မှုတွေဖြစ်ခဲ့ရတဲ့ဆိုတော့ဒီကျင်ညာတဲ့အချိန်မှာဖိတ်ကြားခြင်းခံခဲ့ရပြီးအဲ့ပွဲမှာရှိနေခဲ့ရပေါ့နော်။အဲ့လိုမျိုးကျင်ညာလိုက်တဲ့အချိန်မှာ तू ကကျင်ညာဒီလိုကြီးညာရင်းနဲ့မှဘာကြောင့်ကြီးညာရလဲဆိုတော့အကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြသွားပါတယ်။အဲ့ဒီကြီးညာချက်တွေအသေးစိတ်တွေကိုကျွန်တော်နားထောင်မိတဲ့အခါမှာပြန်ပြီးတော့ပေါ့နော်ကျွန်တော်တို့ပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လောက်ရက်တွေအစစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေအသေးစိတ်ကိုပြန်ပြီးတော့ဒီ genocide လူမျိုးတုံးတက်ဖြတ်မှုအမှုရဲ့အောက်မှာဘောင်ဝင်နေတဲ့အချက်တွေအသေးစိတ်ရှင်းပြတာတွေကိုကျမနားထောင်မိတဲ့အခါမှာမျက်ရည်ဝဲတဲ့အထီးဖြစ်ခဲ့ရတယ်ပေါ့နော်ကျမတို့တွေရဲ့ဒီကျမတို့ပြည်သူတွေရဲ့ဒီကျူးလွန်ခံခဲ့ရမှုတွေကိုခံစားခဲ့ရမှုတွေဝေဒနာတွေကိုကျမတို့နှစ်ပေါင်းမြောက်များစွာလှစ်လူရှုခံခဲ့ရပါတယ်အခုချိန်ထိလည်းလှစ်လူပြည်တွင်းထဲမှာဆိုလှစ်လူရှုတဲ့ဒီလူတွေရှိနေသေးတယ်ပေါ့နော်ဆိုတော့ခါကြတော့ပြန်ပြီးတော့ကြားမိရဲ့ကြားမိပြီးတော့မှဒီလိုအမေရိကန်လိုကမ္ဘာမှာအင်အားကြီးဆုံးနိုင်ငံတစ်ခုကနေပြီးတော့ဒီကိုကျမတို့ဟိုလူတွေပြည်သူတွေပုံမှန်လူမျိုးတုံးတက်ဖြတ်မှုခံခဲ့ရတယ်ဆိုတော့အချက်ကိုပြောသွားတဲ့အချိန်မှာကျမအနေနဲ့အမတန်ဝန်နဲ့မိရတဲ့ချိန်ထဲမှာပဲကျမတို့ဟိုဝန်လက်ဝန်တာမိပါတယ်။ဘာကြောင့်လဲဆိုတော့အတိလို့အတိမတ်ပြမှုတစ်ခုရဖို့ဆိုတာကအမတန်မှခက်ခဲခဲ့ပါတယ်။ပြည်တွင်းထဲမှာအထူးသဖြင့်ပြည်တွင်းထဲမှာခက်ခဲခဲ့တယ်ပေါ့နော်။နိုင်ငံတကာမှာလည်းပြည်တွင်းမှာခက်ခဲတဲ့အကြောင်းမလို့နိုင်ငံတကာမှာလည်းကျမတို့တွေကဒီလိုအတိမတ်ပြခံရဖို့ဆိုတာခက်ခဲခဲ့ပါတယ်ရှင်။ဟုတ
်ကဲ့ပါ။ဆိုတော့ဒီလိုကြီးညာဖို့အတွက်ကနော်တွန်းအားပေးခဲ့ကြတယ်။အမေရိကန်ကိုတိုက်တွန်းခဲ့ကြတယ်။ချိန်ပေါင်းများစွာ9နှစ်နေပါကြပါဘာကြောင့်အဲ့လောက်9နှစ်နေပါတော့မှအမေရိကန်ကအချိန်ယူခဲ့ရတယ်အဲ့လောက်ဘာကြောင့်ကြာခဲ့ရတယ်လို့နောက်ဝင်လို့ထင်လဲ
အဓိကတော့ဟိုနိုင်ငံရေးတွေအများကြီးပတ်သက်ပါဝင်နေပါတယ်အဓိကအမေရိကန်စဉ်စားချက်တွေပေါ့နော်မြန်မာပြည်ရဲ့နိုင်ငံသားကြီးမူဝါဒအပေါ်မှာလည်းအများကြီးအခြေခံနေခဲ့တာကိုတွေ့ခဲ့ရတယ်ပေါ့နော်အမေရိကန်အစိုးရဟာဆိုလို့ရှိရင်ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေကိုကျမတို့တည်တည်ချာချာမှတ်တမ်းပြုစုပြီးတော့ report တွေလုပ်ခဲ့ပါတယ်မှတ်တမ်းတွေလုပ်ခဲ့တယ်ပေါ့နော်အဲ့ဒီမှတ်တမ်းရပဲအခုဆုံးဖြတ်ချက်ကိုလည်းပြန်လည်ပြီးတော့ချမှတ်တာဖြစ်တယ်သို့တော်လည်းဒီလွန်ခဲ့တဲ့10နှစ်တာကာလပေါ့နော်ကျမတို့အနာမသိငင်ဆယ်နှစ်တာကာလဒီမိုကရေစီအပြူကောင်းအကူပြောင်းကာလလို့ပြောတဲ့တကာလမှာအဲ့ဒီကာလတလျှောက်လုံးမှာအမေရိကန်ရဲ့ယက်တီချက်ကဒီမိုကရေစီဖြစ်မြောက်ရေးအတွက်ကိုဟိုအားပေးမယ်ပေါ့နော်ဒီမိုကရေစီဖြစ်ပေါ်ရေးအတွက်ကိုအားပေးမယ်အဲ့ဒါကြောင့်မလို့မြန်မာပြည်အပေါ်မှာပဲဖြစ်ဖြစ်ဒီလိုမျိုးဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်နေတဲ့ကျူးလွန်သူတွေအပေါ်မှာပဲဖြစ်ဖြစ်သူတစ်ဖြစ်စစ်တဲ့အပေါ်မှာပဲဖြစ်ဖြစ်သူတို့ကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးခုနလိုမျိုးစစ်တပ်ကိုညှို့ညင်စေမဲ့အရာတွေမလုပ်ဘူးဆိုတော့အဲယက်တီချက်မျိုးရှိခဲ့တယ်အဲ့ဒီယက်တီချက်ဟာဆိုလို့ရှိရင်လည်းဒါအကြောင်းမျိုးမျိုးပါဝင်ပါတယ်ဥပမာဆိုလို့ရှိရင် NLD အစိုးရနေပြီးတော့တောင်းဆိုတာတို့ဘာလို့ပေါ့နော်ဒေါက်ဆန်းစုကြည်ကတောင်းဆိုတာတို့ဘာလို့ကြောင့်မဟုတ်လို့ဒီလိုမျိုးကျမတို့ဟိုယက်တီချက်မျိုးတွေရှိခဲ့ကြတယ်ပေါ့နော်အဲနောက်တစ်ချက်ကကြတော့ကျမတို့ဒီ American ဟာဒီ
မြန်မာပြည်ကိုပေါ့နော်မြန်မာပြည်ဆိုတာထက်ကိုမြန်မာစစ်တပ်ကိုမြန်မာနိုင်ငံကိုဥဆောင်နေရလူတွေပေါ့နော်စစ်တပ်အပါဝင်ပေါ့အရေးယူပိတ်ဆို့မှုတွေလုပ်တယ်ဆိုလို့ရှိရင်မြန်မာပြည်ဟာဆိုလို့ရှိရင်ဒီတရုတ်ပြည်နဲ့ပို့ပြီးနှိမ့်ဆက်သွားနိုင်တယ်ဆိုရဲတွေးဆချက်တွေလည်းသူတို့ရှိခဲ့ကြတယ်ဒီလိုအကြောင်းမျိုးမျိုးကြောင့်မို့လို့ပေါ့နော်နောက် geography ပေါ့ geopolitics ပေါ့နော်ကျွန်တော်တို့နိုင်ငံဟာဆိုလို့ရှိရင် American နိုင်ငံအတွက်ဒီအရန်ကိုအရေးပါတဲ့နိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်ဥပမာဆိုရှင်အခုကျော်ယူကရိန်းတို့ဘာလို့ကြည့်လို့ရတယ်အဲတခြားဒေသတွေမှာကဘာတလွှားမှာဖြစ်တဲ့တခြားဒေသတွေမှာဖြစ်တဲ့အရေးခင်းနေတဲ့ဆိုလို့ရှင်ကျမတို့ဟာအမေရိကန်နဲ့ဆိုလို့ရှင် priority မဟုတ်ပါဘူးအဲ့အတွက်ကြောင့်အဲ့လိုအကြောင်းချက်တွေမျိုးကြောင့်ဒီလိုမျိုးကြန့်ကြာနေခဲ့တယ်လို့ကျမတို့ယူဆလို့ရပါတယ်ရှင
်ဟုတ်ကဲ့ဒါမဟုတ်ဘူးသူတို့တော့ထင်ပါလေသူ့ချက်တွေပါပါတယ်ဥမာအနရီဆိုရလက်ချက်တုံးကဒေါန်ဆန်းစုကြည်ပူဆောင်တဲ့အနရီဆိုရလက်ချက်တုံးကအလားစစ်တပ်ကိုမညှို့ညင်စေခြင်းလို့ဆိုတဲ့အချက်ချက်နဲ့ပါတယ်ဆိုတော့အခုဒီလိုကြီးညာလိုက်တဲ့အချိန်မှာဟလားဒီလိုတတ်မှတ်ချက်ဒီလူမျိုးတုံးတစ်ခါမဖြစ်တတ်မှတ်ချက်ဒီလက်ရှိမြန်မာနိုင်ငံမှာဆ ਿਆ နာတင်ထားတဲ့အချက်အသေးကိုကြေလေရေးတဲ့အနုလက္ခဏာဆောင်တဲ့ဘက်ကိုပို့ပြီးတော့ဥတီသွားစီလိမ့်မယ်ဆိုတဲ့အမြင်မျိုးရှိတာကျွန်တော်ကြားထားရပါတယ်။မဟုတ်ဘူးလူအဲ့ဒီအမြင်ပေါ်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုဆက်ဆွဆရာကတစ်ချက်ကဒီ NLD အစိုးရနေတောင်းဆိုလို့ဒီတက်မဟုတ်ပါဘူးတောင်းဆိုခဲလို့တက်ရမဟုတ်ပါဘူးဒီ American နိုင်ငံအတွင်းထဲမှာလည်းဒီလိုမျိုး pro engagement ပေါ့နော်စစ်တပ်နဲ့ပဲဖြစ်မြန်မာပြည်နဲ့တို့အရေးယူပိတ်ဆို့မှုတွေမလုပ်ဘဲနဲ့ပေါ့နော်အဲတို့နဲ့ဟိုကျင့်ကက်ပြီးတော့ပူးပေါင်းဆောင်ရွက်မှုပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့အမြင်မျိုးရှိရဲ့အုပ်စု American နိုင်ငံရေးသမားတွေထဲမှာ American အစိုးရထဲမှာတင်ကျွန်တော်တို့ကွဲနေကြတယ်ပေါ့နော်နှစ်ပိုင်းကွဲနေကြတာကိုတွေ့ရတယ်အဲအချက်ကြောင့်လည်းပါပါတယ
်
အခုလိုမျိုးကျွန်တော်တို့ genocide designation လောက်လိုက်တယ်ပေါ့မြန်မာနိုင်ငံမှာလူမျိုးတုံးတက်ထက်မှုဖြစ်ခဲ့တယ်ဆိုပြီးတော့သူတတ်မှတ်လိုက်တဲ့အပေါ်မှာအခုတချို့ပြောနေရဆိုတော့အဲဒါမြန်မာပြည်ပေါ်မှာကောင်းကျိုးတက်ရောက်မှုမရှိနိုင်ဘူးဆိုတော့လူတွေကဒါဘာလဲဆိုတော့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်အဲ့ဒီလူတွေကစစ်တပ်အပိတွေဖြစ်တယ်စစ်ကောင်စီအပိတွေဖြစ်တယ်စစ်တပ်အကျိုးပြုနေသူတွေဖြစ်တယ်ကျွန်တော်တို့ပြည်သူတွေကိုအကျိုးပြုတဲ့လူ NGO ကိုအကျိုးပြုတဲ့လူတွေကဒီလိုမျိုးမမြင်ပါဘူးဒီလိုလည်းအဲမထင်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့တိုင်းပြည်မှာဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေဖြစ်ပေါ်နေခဲ့တာဆယ်စုနှစ်မြောက်ပေါင်းများစွာရှိနေပြီအဲ့ကျွလွန်သူတွေဟာလည်းဘာလို့လဲဆိုတာလူတိုင်းသိရပြည်သူတွေအားလုံးသိရဒီလိုတီးတီးရက်နဲ့ကျွန်တော်တို့ဟာမတိကျိုးကြုံပြုတ်ပြီးတော့ဆက်လက်ပြီးတော့ဒီလူတွေကိုကျူးလွန်ခွင့်ဆက်ပေးထားခဲ့လို့ဒီနေ့ဒီအချိန်မှာကျွန်တော်တို့တနိုင်ငံလုံးကိုဒီစစ်တပ်ကပဲအကြမ်းဖက်နေရယ်ကျွန်တော်တို့ဟိုရက်ဆက်ရုံမှမှုဘောင်းဆောင်ကိုကျူးလွန်နေတာဖြစ်တယ်နိုင်ငံတကာရာဇဝတ်မှုဘောင်းဆောင်ကိုကျူးလွန်နေတာဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကိုသိလာတဲ့ပြည်သူတွေကဒီအချိန်မှာဒီလိုလူမျိုးတုံးတက်ဖြတ်မှုစစ်တပ်ကနေပြီးတော့ရိုဝင်ဂျာရေပေါ်မှာလူမျိုးတုံးတက်ဖြတ်မှုလုပ်ခဲ့ရဲဆိုတာကို America အစိုးရပြောကြားခြင်းအဖြစ်ဒါကိုမကောင်းဘူးလို့မမြင်ပါဘူးဒီဟာကိုဒီလိုပြောကြားခြင်းအဖြစ်ဒီလိုမျိုးတတ်မှတ်ခြင်းအဖြစ်ဒီစစ်တပ်ကိုအေးအေးယူရတဲ့နေရာမှာပုံမှန်မြန်ဆန်သွားနိုင်တယ်ကျွန်တော်တို့စစ်တပ်ကိုနိုင်ငံရေးကနေဖယ်တင်တဲ့အခါမှာပို့ပြီးလွယ်ကူသွားနိုင်တယ်ပြည်တွင်းမှာရောနိုင်ငံတကာမှာရောကျွန်တော်တို့ရဲ့ဒီစစ်တပ်ကိုနိုင်ငံရေးကနေပြီးတော့ဖယ်ထုတ်ဖို့ကြိုးပမ်းရမှာပို့ပြီးတော့အကောင်သွားနိုင်တယ်ဆိုတာပြည်သူတွေအကုန်လုံးသိပါတယ်ဒီလိုပြောနေတဲ့လူတွေဟာဆိုလို့ရှိရင်ဒါစစ်တပ်အကျိုးပေးရဲ့စစ်တပ်အကျိုးပြုနေတဲ့လူတွေပဲဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်ရှင
့်ဆိုမဝင်ဘူးအတိခုနပြောတဲ့ဟလာစစ်တပ်ကိုမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံရေးအခန့်ကဏ္ဍကနေပြီးတော့ဖယ်ရှားရေးဆိုတဲ့ကိစ္စကတကယ်လက်တွေ့ကြပါရဲ့လားမဝင်ဘူးတကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိပါရဲ့လားမြန်မာနိုင်ငံရဲ့အခြေအနေမျိုးမှာ
အဲကျွန်တော်တို့တော်လန်ရေးဟာတော်လန်ရေးဆိုတာကျွန်တော်တို့လက်တွေ့ကြတဲ့အရာတွေကိုတော်လန်တာမဟုတ်ပါဘူးတော်လန်ရေးလုပ်တယ်ဆိုတဲ့ဟာကလက်တွေ့မကြတဲ့အရာကျွန်တော်တို့လိုချင်တဲ့လိုအပ်တဲ့ကျွန်တော်တို့ပြည်သူတွေအများပြည်သူလူ့အဖွဲ့အစည်းတွေလိုအပ်တဲ့အရာတွေကိုကျွန်တော်တို့တိုက်ပွဲဝင်တာဟာတော်လန်ရေးလို့ကျွန်တော်တို့ခေါ်တာဖြစ်ပါတယ်ကဘာမှာပဲကြီးကြီးကျွန်တော်တို့တိုက်ပြီးမှာပဲကြည့်ကြည့်ပါတော့ဒီလိုတော်လန်ရေးတွေမရှိဘဲနဲ့ကျွန်တော်တို့ဟိုဗြိတိရှ်ကိုလိုနီကိုလည်းကျွန်တော်တို့တိုက်ထုတ်နိုင်ခဲ့မှာမဟုတ်ပါဘူးဒါတွေဟာလက်တွေ့ကျတယ်လို့တချို့ကထင်ကောင်းထင်ချင်မှထင်ကြပါလိမ့်မယ်တုံးပေမဲ့ကျွန်တော်တို့လူဖွဲ့စည်းအတွက်လိုအပ်နေတယ်ကျွန်တော်တို့ဒီထောင်ကျင်တဲ့နိုင်ငံဖြစ်လာဖို့ကျွန်တော်တို့လိုအပ်တဲ့နိုင်ငံဖြစ်လာဖို့ဆိုတာကျွန်တော်တို့တော်လန်ရေးကနေစတာဖြစ်ပါတယ်အခုကျွန်တော်တို့ပြည်သူတွေကတော်လန်ရေးမှာရှိနေပါတယ်ဆိုတော့စစ်တပ်တော်လန်ရေးမှာရှိနေခြင်းဟာဒါစစ်တပ်ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့ဆိုတဲ့အချက်အဓိကပါပါတယ်ဆိုတော့ဒါလက်တွေ့ကြကြမကြကြကျွန်တော်တို့တော်လန်ရေးနဲ့ရအောင်ကျွန်တော်တို့တိုင်းပြည်အတွက်လိုအပ်တဲ့နိုင်ငံရေးစနစ်လိုအပ်တဲ့လူဖွဲ့စည်းကိုရအောင်ထီထောင်သွားရမှာဖြစ်တယ်ဒါတစ်ချက်ဒုတိယတစ်ချက်ကကျွန်တော်တို့ဒီလိုမျိုးအမ် နိုင်ငံတကာရာဇဝတ်မှုတွေကျွလွန်ထားတယ်ကျွန်တော်တို့နိုင်ငံပေါ်မှာအမဲဆက်တွေအဖြစ်သမိုင်းမှာကြံခဲ့မဲ့ရာဇဝတ်မှုတွေကျွလွန်ခဲ့တဲ့စစ်တပ်ကိုစစ်တပ်နဲ့အပေါင်းပါတွေပေါ့နော်ကျွလွန်ခဲ့သူတွေကိုနောက်ပြီးတော့လက်ရှိလက်ဒီနိုင်ငံတကာရာဇဝတ်မှုတွေကျွလွန်နေတဲ့အုပ်စုတွေကိုကျွန်တော်တို့ကအပြစ်ပေးအရေးယူမယူဘဲနဲ့ကျွန်တော်တို့နိုင်ငံအသစ်ကိုတည်ထောင်ခြင်းနဲ့ဒီမိုကရေစီကိုပေါ်ဆောင်ခြင်းနဲ့ဆိုရင်ဒါဟာဖြစ်မလာနိုင်ပါဘူးဒါအိမ်မက်မဲ့လိုပဲဖြစ်မယ်ဒါကြောင့်မို့လို့ကျမတို့ဆယ်နှစ်တန်ဒီမိုကရေစီဟာလည်းကျရှုံးခဲ့တာဖြစ်တယ်ဆိုတော့ဒီလိုကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူမှုဟာကျမတို့တိုင်းပြည်ရဲ့အရေးကြီးတဲ့အခန်းကဏ္ဍလုံဆောင်ချက်အနေနဲ့တော်လိုင်းဥဆောင်သူတွေကနေပြီးတော့ဥဆောင်သွားရမှာဖြစ်ပြီးတော့ဒီလိုအပြစ်ပေးအရေးယူရင်းနှက်မှဒီလိုမျိုးနိုင်ငံရေးထဲမှာမပါဝင်တဲ့အုပ်စုတွေစစ်တပ်လိုအုပ်စုတွေဟာသူတို့စစ်တမ်းမြောက်ကိုပဲပြန်တက်มาတယ်အခန်းနိုင်ငံရေးအခန်းကဏ္ဍနေပြီးတော့ဖယ်ဆုပ်နေတက်มาတယ်ဖယ်ရှားဖို့လိုအပ်ပါတယ်လို့ပဲပြောချင်ပါတယ်ဟုတ်
ကဲ့အခုလက်ရှိကနိုင်ငံကတရားရုံး ICJ ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဂမ်ဘီယာကတရားစွဲထားတဲ့အမှုကိုရင်ဆိုင်နေရတော့မရှိသေးတယ်ဒါကတော့လက်ရှိအနာယူထားတဲ့စစ်ကောင်စီကဆက်ပြီးတော့ရင်ဆိုင်နေရတာပေါ့အခုလို့တတ်မှတ်လိုက်တဲ့ genocide လူမျိုးလုံးတပ်ဖြတ်မှုဖြစ်တတ်မှတ်လိုက်တာက ICJ မှာရင်ဆိုင်နေရတဲ့အမှုပေါ်မှာရောဘယ်လိုတည်အောင်မှုရှိနိုင်တယ်တကယ်ရောတည်အောင်မှုရှိနိုင်တယ်လို့ပြောလို့ရတယ်လားမဟုတ်ဘူး
American နိုင်ငံသားဝန်ကြီးကို၌ကလည်းအဲ့လိုတတ်မှတ်မှုကိုကြေညာတဲ့အချိန်မှာပဲသူပြောခဲ့ပါတယ်သူတို့ဟာဒီ ICJ မှုကိုလည်းအပေးထောက်ခံမှုမျိုးတွေပူပေါင်းဆောင်ရွက်မှုမျိုးတွေလုပ်နေရဆိုတဲ့ဟာမျိုးတွေပြောခဲ့ပါတယ်ဒီလိုပြောခဲ့ခြင်းအဖြစ်အရင်ကတိတ်ပြီးမထောက်ခံခဲ့ဘူးဆိုရင်အခုပို့ပြီးတော့ထောက်ခံအပေးရမယ်ဆိုတဲ့သဘောကိုတက်ရောက်သွားပါတယ်ဆိုတော့ ICJ မှုမှာတည်းမဟုတ်ပါဘူးကျမတို့ ICC အမှုတွေနောက်ပြီးတော့ဒီ double i double net double m net and မြန်မာနိုင်ငံဆိုင်ရာထူးဆောင်နိုင်ရေးမရှင်အပါဝင်တခြားသောကျမတို့ရှေ့ဆက်ဖြစ်ပေါ်လာနိုင်တဲ့တရားရေးရန်တရားတွေအပေါ်မှာလည်းသူတို့ပို့ပြီးတော့အပေးထောက်ခံသွားမယ်သူတို့အနေနဲ့ပံ့ပိုးသွားမယ်ပူးပေါင်းဆောင်ရွက်သွားမယ်လို့ကျမတို့ယုံကြည်ပါတယ်ရှင
်အခုလိုအမေရိကန်ကတတ်မှတ်လိုက်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဘာတွေထပ်ပြီးတော့လှုပ်လာမယ်လို့မျှော်လင့်လို့ရတယ်ဘာတွေထပ်ဖြစ်လာမယ်မဟုတ်ဘူး
ကျမတို့ချက်ချင်းလည်းငယ်ရတော့အများကြီးဖြစ်ပေါ်ဖြစ်လာခြင်းမှဖြစ်လာပါမယ်ဒါပေမဲ့လည်းအများရေရှည်မှာတော့အများကြီးဖြစ်လာနိုင်တယ်အကျိုးသက်ရောက်မှုတွေကအများကြီးရှိပါတယ်အဲချက်ချင်းလည်းအများကြီးဖြစ်မလာဘူးလို့ပြောတော်ညာလဲဒီလွန်ခဲ့တဲ့နှစ်ရက်ကပဲအမေရိကန်အစိုးရနဲ့ကနေဒါပါဝင်တခြားအစိုးရတွေကဒီစစ်တပ်နဲ့စစ်အုပ်စုနဲ့တက်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုတိုးချဲ့ပြီးတော့ရေးယူပိတ်ဆို့မှုတွေလုပ်နေပါပြီအဲလုပ်ခဲ့ပြီပေါ့နော်အဲရှေ့ဆက်ပြီးတော့လည်းဒီလိုရေးယူပိတ်ဆို့မှုတွေဟာဆိုလို့ရှိရင်ပုံမှန်များပြားလာနိုင်ပါတယ်နောက်အမေရိကန်အစိုးရဟာဆိုလို့ရှိရင်ဒီတခြားသောသူတို့ရဲ့ allies ပေါ့เนาะသူတို့ရဲ့ဟို partner နိုင်ငံတွေနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေနဲ့ပေါ့เนาะကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့ပို့ပြီးတော့မှပြည့်ပြည့်စုံနဲ့အားကောင်းတဲ့ဒီအရေးယူဆောင်ရွက်မှုတွေအထူးသဖြင့်စီးပွားရေးဆိုင်ရာပိတ်ဆို့မှုတွေဒီလက်နက်ရောင်းဝယ်မှုပိတ်ပင်မှုတွေအဲ့ရမျိုးတွေလုပ်ထားနိုင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီတရားရေးရန်တရားတွေတိဆောက်လာနိုင်တာပဲဖြစ်ဖြစ်ပေါ့เนาะအဲ့ရမျိုးလုပ်ရက်တွေကိုလည်းကျွန်တော်တို့ကလှုပ်လာနိုင်တယ်ဆိုတာထက်ကျွန်တော်တို့ကတိုက်တွန်းပြီးတော့လှုပ်လာဖြစ်ပေါ်လာဖို့အတွက်တိုက်တွန်းသွားဖို့လိုအပ်တယ်ပေါ့နော်အခုချိန်မှာထူးခြားချက်ကတော့အခုချိန်မှာကျွန်တော်တို့ပြည်သူတွေကနေပြီးတော့မြန်မာပြည်သူတွေကတောင်းဆိုရတောင်းဆိုချက်တွေကိုအမေရိကန်အစိုးရအပေါင်းနဲ့ဒီကမ္ဘာလုံးကပို့ပြီးတော့မှပေါ့နော်အလေးတယူနဲ့နားထောင်သွားလိမ့်မယ်လို့ကျွန်မဟိုညွှန်မဲ့တယ်ဘာကြောင့်လဲဆိုတော့ genocide ထူးခြား genocide designation ပေါ့နော်လူမျိုးတွေတပ်ဖြတ်မှုလို့သတ်မှတ်ချက်ဟာအမတန်မှအရေးပါတယ်နိုင်ငံရေးအေးလှုပ်ဆောင်ချက်တစ်ခုဖြစ်တယ်ဒါကြောင့်မို့လို့ကျမတို့ရဲ့အတန်ဟာပို့ပြီးတော့အခရာကြလာလိမ့်မယ်လို့ကျမယူဆရပါတော့ဆိုတော့ကျမတို့ပြည်သူတွေဟာပို့ပြီးတော့ကျမတို့လိုအပ်တဲ့အရာတွေကိုပို့ပြီးကြဲကြဲလောင်လောင်နဲ့တောင်းဆိုပေးဖို့လိုပါတယ်ပေါ့နော်အဲနောက်ဆုံးတစ်ချက်ကတော့ကျမတို့ဒီ American နဲ့မဟာမိတ်နိုင်ငံတွေအပါအဝင်တခြားသောနိုင်ငံတွေကလည်းအထူးသဖြင့် ASEAN အရှမရှယ်နိုင်ငံတွေပဲဖြစ်ဖြစ်ပေါ့နော်ဒီကမ္ဘာလုံးမှာရှိတဲ့တခြားသောနိုင်ငံတွေကလည်းဒီလိုမျိုးလူမျိုးတွေတက်ဖြတ်မှုကျူးလွန်ထားတဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အစိုးရအနေနဲ့တတ်မှတ်ဖို့စတဲ့အဲလုပ်ငန်းစဉ်တွေကိုသူတို့စဉ်းစားတဲ့အခါမှာတွန်းဆုတ်လာပါလိမ့်မယ်အဲ့လိုတွန်းဆုတ်လာခြင်းအပြင်ကျမတို့ဟို NUG အတွက်လည်းပိုကောင်းလာသလိုကျမတို့တော်လှန်ရေးအတွက်လည်းပိုကောင်းလာတယ်လို့ကျမမြင်မိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါဟိုအခုလိုအချိန်ပြည့်စုံပြီးတာကျေးဇူးထူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးပါ
ကိုကျော်သိန်းအပတ်စဉ်တင်ဆက်နေကြအင်္ဂါညဆွေးနွေးခန်းအစီအစဉ်နားဆင်ခဲ့ကြတာပါအခုတခါမတ်စုမြတ်မွန်တင်ဆက်နေကြကဘာတလွားခီးသွွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ညူယောက်မြို့ကကုလသမဂ္ဂဌာနချုပ်ဟာကဘာနိုင်ငံပေါင်းစုံကအမှုပညာလက်ရာတွေစုစည်းထားတဲ့နေရာကြီးတစ်ခုဖြစ်ပါတယ်စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့ပကြီကားကြီးတွေပါဝင်တန်ဖိုးမဖြတ်နိုင်တဲ့အမှုပညာလက်ရာအမြောက်အများရှိတဲ့ကုလသမဂ္ဂရုံးချုပ်ရှိရာကို မတ်စုမြတ်မွန်နဲ့အတူကဘာတလွာခီးသွွားအစီအစဉ်ကနေသွားကြည့်ကြအောင်ပါခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့ East မြေကမ်းဘေးမန်ထာတန်ကျွန်းရဲ့အရှိဘက်ချမ်းမှာကုလသမဂ္ဂဌာနချုပ်ကြီးရှိပါတယ်ကဘာပြဿနာတွေကိုတန်ကင်းတမန်ကင်းနဲ့စုပေါင်းဖြေရှင်းဖို့ကုလသမဂ္ဂအဖွဲ့ကြီးကို1945ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတဲ့နောက်နယူးယောက်မြို့ကဌာနချုပ်ယုံကြည်ကို1949ခုနှစ်အောက်တိုဘာလမှာစတင်တည်ဆောက်ခဲ့တာပါ78ဧကကျယ်ဝင်းနဲ့ကုလသမဂ္ဂဌာနချုပ်ကြီးမှာလုံခြုံရေးကောင်စီအပါအဝင်ကောင်စီအစည်းအဝေးတွေကျင်းပတဲ့အစအုပ်ဦးအထွေထွေညီလာခံကျင်းပတဲ့အစအုပ်ဦးအထွေထွေအတွင်းရေးမှူးရုံးချုပ်ရှိတဲ့ Secretariat အဆောက်အဦနဲ့ကုလသမဂ္ဂစာကြည့်တိုင်းဆိုပြီးတော့အဓိကအဆောက်အဦကြီး၄ခုခွဲထားပါတယ်။အဲ့ဒီထဲမှာအမြင့်ဆုံးကတော့ Secretariat အဆောက်အဦဖြစ်ပြီးတော့မြေပေါ်36ထပ်နဲ့မြေအောက်3ထပ်ရှိပါတယ်။အဲ့ဒီအဆောက်အဦတွေထဲမှာတံပိုးမဖြတ်နိုင်တဲ့ကမ္ဘာနိုင်ငံဆောင်ကအမှုပညာဖြစ်စည်းတွေကိုလည်းတွေ့ရနိုင်ပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း150ထက်မနည်းကလှူထားတဲ့အမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။အဲဒီထဲမှာ Mark Shagel, Phenology, Henry Moore စတဲ့ကမ္ဘာကျော်အမှုပညာရှင်တွေရဲ့ဖန်တီးမှုတွေလည်းပါဝင်ပါတယ်။ဂျန်နာတွေကလည်းလူသိမများပေမဲ့တန်ဖိုးမဖြတ်နိုင်အောင်လို့တန်ဖိုးရှိတဲ့အမှုပညာလက်ရာတွေဖြစ်ကြပါတယ်
။ We have an art collection that would be the envy of many museums in the world.
ကွာဝါပြားရိုက်တော်တော်များများမနာလိုစရာဖြစ်လောက်တဲ့အမှုပညာလက်ရာတွေကုလသမဂ္ဂရုံးချုပ်မှာရှိပါတယ်။ဒီစာအုပ်ကြီးကပြားရိုက်မဟုတ်ပါဘူး။နိုင်ငံတကာအဖွဲ့အစည်းကြီးရဲ့ဌာနချုပ်ကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီမှာအမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။လှူထားကြတာတွေလည်းရှိပါတယ်။လက်ရာမြောက်ဒီဇိုင်နာတွေရှိတဲ့နိုင်ငံတွေကတစ်ခါတလေပရိဘောဂတွေလှူဒန်းတာမျိုးလည်းရှိပါတယ်။
သူကတော့ကုလသမဂ္ဂဌာနချုပ်အဆောက်အဦကြီးတွေကအမှုပညာပစ္စည်းတွေကိုတာဝန်ယူကြီးကြပ်ရသူဖြစ်ပါတယ်။ပချီပပုစတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေကနေတမိုင်းဝင်အခိုက်အတန့်တွေကိုမြင်နိုင်သလိုခေတ်အလိုက်ပြောင်းလဲသွားတဲ့အမှုပညာဖန်တီးတဲ့ပုံစံတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမှုပညာပစ္စည်းတွေထဲမှာအထူးခြားဆုံးလို့ပြောနိုင်တာကတော့အထွေထွေညီလာခံကျင်းပတဲ့ခမကြီးအဝင်ကနယံဆေးရည်ပကြီးကားကြီးနှစ်ခုဖြစ်ပါတယ်။ဘရာဇီးလ်ပကြီးစရာကန်ချီတိုပေါ်ချနာရီရေးဆွဲထားတဲ့War and Peace ပကြီးကားကြီးဖြစ်ပါတယ်စစ်ပွဲနဲ့ငင်းချမ်းရေးကိုပုံဖော်ထားတဲ့အေယာမပကြီးကားကြီးနှစ်ခုကိုအထွေထွေညီလာခံကျင်းပတဲ့ခမအဝင်မှာရေးဆွဲထားတဲ့အတွက်ညီလာခံတက်ရောက်ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ညီလာခံအဝင်မှာစစ်ပွဲကိုပုံဖော်ထားတဲ့ပကြီးကားကြီးကိုမြင်တွေ့ရမှာဖြစ်ပြီးတော့ညီလာခံခမကြီးတဲကနေပြန်ထွက်တဲ့အခါမှာတော့ကဘာကြီးငင်းချမ်းပြီးဟန်ချက်ညီညီဖြစ်နေတာကိုပုံဖော်ထားတဲ့ပကြီးကိုမြင်တွေ့နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိဝါနာရှမစ်က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။အထွေထွေညီလာခံအစည်းအဝေးခမကြီးကနေရည်ကြီးနှစ်ဖက်ပေါ်မှာတော့ပြင်သစ်အမှုပညာရှင်ကြီးဖယ်နိုလေရှိရေးဆွဲထားတဲ့ရေးဆေးပကြီးကားကြီးနှစ်ခုကိုတွေ့ရမှာပါ။ American သမ္မတဟောင်း Harry Truman ကအဲ့ဒီပကြီးကားကြီးတစ်ခုကဝက်ပောင်ချောင်းနဲ့ချက်ဥရီနဲ့တူပြီးတော့နောက်တစ်ခုကအုတ်ထုတ်ထဲကနေရုံတကောင်ကိုဆွဲထုတ်နေတာနဲ့တူတယ်လို့မှတ်ချက်ပေးခဲ့ဘူးတယ်လို့ဆိုပါတယ
်။ What these paintings are at first they were a mystery.
ဒီနိုင်ရပကြီးတွေနဲ့ပတ်သက်လို့ပထမကဘာမှတေချာမသိရပဲပဟေရီဖြစ်ခဲ့ကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပကြီးတွေကိုအမီမဖော်လို့သူတယောက်ကလှူခဲ့လို့ပါ။အခုတော့အလှရှင်ဘယ်သူလဲဆိုတာသိရပါပြီ။ Nelson Rockefeller ကလှူဒန်းခဲ့တာဖြစ်ပါတယ်။ပကြီးတွေကိုတော့ပြင်သစ်ပကြီးဆရာ Fanoli ကြီးရေးဆွဲခဲ့တာဖြစ်ပါတယ်
။1962ခုနှစ်တုန်းကအာဖရိကတိုက်အလဲပိုင်းမှာရှိတဲ့ဇာရဲကိုအပြစ်ခတ်ရက်ဆဲရေးညှိနှိုင်းမှုအသွာလေရင်ပြတ်ကျတည်ဆုံသွားခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဒေါက်ဟာမာဟော့တ်နဲ့ကုလသမဂ္ဂဝန်ထမ်း15ယောက်တည်ဆုံသွားခဲ့တဲ့အထိမ်းအမှတ်အဖြစ်နဲ့ပြင်သစ်ပကြီးဆရာကြီးမတ်ရှဂဲလ်ကိုဖန်ပတင်းတွေမှာဆေးရောင်စုံဆွဲဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအပ်ခဲ့ပါတယ်။1964ခုနှစ်မှာ Windows လို့နာမည်ပေးထားတဲ့အဲ့ဒီအမှုပညာဖန်တီးမှုကိုရှဂဲလ်ကိုယ်တိုင်ကုလသမဂ္ဂဌာနချုပ်ကိုလာဖို့ပေးခဲ့တာဖြစ်ပါတယ်။အခုတော့တချို့မှန်ကွက်တွေပျောက်ပြက်ကုန်ပါပြီ။
UN staff commissions Mark Shagel to create this
ဖန်ပတင်းနိုင်ငံတွေမှာပကြီးဆေးချယ်ပေးဖို့ Mark Shagel ကိုကုလဝန်ထမ်းတကူကကော်မရှင်ပေးခဲ့တာဖြစ်ပါတယ်။မြင်ရတဲ့အတိုင်းတချို့မှန်ပုံကွက်တွေပျောက်ကုန်ပါပြီ။ဒီနုပညာပစ္စည်းတက်တန်းကကျွန်တော်အသက်လောက်ကိုရှိနေပါပြီ။ကုလသမဂ္ဂကအနုပညာပစ္စည်းလက်ဆောင်တွေကိုလက်ခံခဲ့ပေမဲ့အဲ့ဒီအနုပညာပစ္စည်းတွေထိန်းသိမ်းရေးကိုတော့တာဝန်မယူပါဘူး။အဲ့ဒါကလှူတဲ့သူရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့စီမှာအဲ့လိုထိန်းသိမ်းဖို့ဘတ်ဂျက်လည်းမရှိပါဘူး။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က400လောက်ရှိတဲ့အမှုပညာပစ္စည်းအများစုကအဖွဲ့ဝင်နိုင်ငံတွေကလှူဒန်းထားကြတာပါ။အ
အငင်းပွားဆရာဖြစ်တဲ့တချို့အနုပညာလက်ရာတွေကိုတော့အလူရှင်တွေကိုပြန်ပေးခဲ့တာလည်းရှိပါတယ်ဒီတော့ကုလသမဂ္ဂဌာနချုပ်မှာပြသဖို့ဘလို့အနုပညာမျိုးကိုရွေးချယ်တာပါလဲ
And it has to be art that does not upset
တခြားအဖွဲ့ဝင်နိုင်ငံတွေကိုစိတ်ကတိကောင်းမဖြစ်စေတဲ့အနုပညာမျိုးဖြစ်ဖို့လိုပါတယ်အားလုံးခံစားနိုင်အပြူသဘောနားလည်နိုင်တဲ့အနုပညာတွေဖြစ်ရပါမယ်
နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှရှိတဲ့ပုံစံမျိုးစုံအနုပညာပစ္စည်းတွေတိုင်းမှနောက်ခံသမိုင်းအတိတ်တွေရှိကြပါတယ်။အရှေ့အနောက်ဂျာမနီမပေါင်းစည်းခင်တုန်းကအရှေ့ဂျာမနီကဗဘူးဆရာ Fritz Kramer ကကွန်ပျူတာအစိုးရကိုချီးမွမ်းထုတ်လုပ်ထားတဲ့ The Rising Man ဆိုတဲ့ရုပ်ထုကိုအရှေ့ဂျာမနီအစိုးရကကုလသမဂ္ဂကိုလှူဒန်းခဲ့ပါတယ်။ဒါပေမဲ့ဒီရုပ်ထုကိုအရှေ့ဂျာမနီကပညာတတ်အတိုင်းဝိုင်းကအတော်လေးဝေဖန်ပြောခဲ့ကြပါတယ်။တခါနျူကလ িয়ার မစ်ဆိုင်းဒုံးကျည်အခွင့်တွေသုံးပြီးတော့အစိုးကိုအကောင်းကအောင်းနိုင်တယ်ဆိုတာတရုတ်ဖော်ဖန်တီးထားတဲ့ဒီရုပ်ထုကြီးကိုတော့အခုပြိုကွဲသွားပြီဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုကလှူဒန်းထားတာဖြစ်ပါတယ်။ကျေးရုပ်ထုကြီးတွေထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့အင်္ဂလိပ်ဗဘူးဆရာကြီးဟန်နရီမောရဲ့ဗဘူးရုပ်ထုကြီးကလည်းနယူးယောက်မြို့ရဲ့အထင်ကရအဆောက်အဦကြီးရှိမှကမ္ဘာရေးရာတွေကိုတွေးတောအကြံထုတ်နေသလားထင်ရပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ။
မဆုမြတ်မောင်ပြောပြတဲ့ကမ္ဘာတလွားခီသွားအစီအစဉ်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပါလိမ့်မယ
်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေစဉ်ယုံကြည်မှုရရှိအောင်ယူကရိန်းမြို့တော် Kiev နဲ့မြောက်ပိုင်းမြို့ကြီးဖြစ်တဲ့ Chernihiv မြို့တွေကိုရုရှားတပ်တွေကတိုက်ခိုက်မှုရှော့ချသွားမယ်လို့ပြောတဲ့အပေါ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစောင့်ကြည့်သွားမယ်လို့အင်ကာနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအင်ကာနေအစိုးရပိုင်းကရုရှားဘက်ကအခုလိုယူကရိန်းမျိုးကြီးနှစ်ခုကိုတိုက်ခိုက်နေတာတွေရှော့ချသွားမယ်လို့ပြောဆိုခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တူလီယိုလုံနေတယ်လို့ဆွဆွဲချက်နဲ့ရုရှားတန်တမန်18ယောက်ကိုနှင်ထုတ်လိုက်ကြောင်းနယ်သာလန်နိုင်ငံကအင်ကာနေမှာကြေညာလိုက်ပြီးနောက်တခြားဥရောပနိုင်ငံတွေကလည်းအလားတူကြေညာခဲ့ပါတယ်။ရုရှားတန်တမန်18ဦးဟာထောက်လိုင်းရေးလုပ်ငန်းတွေကိုလျှို့ဝှက်လုပ်ကိုင်နေသူတွေဖြစ်တာကြောင့်တိုင်းပြည်ကနေနှင်ထုတ်ခဲ့တာလို့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ Israel မြို့တော် Tel Aviv ရဲ့စင်ဂျေဘုံမြို့ဖြစ်တဲ့ Bnei Brak မြို့မှာအင်္ဂါနေ့ကတနတ်သမား2ဦးကပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်တိုက်ခိုက်မှုဟာဒီရက်ပိုင်းအတွင်းတတိယအကြိမ်ဖြစ်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟယင်တစည်းအင်ကာနေကကွန်ဂိုနိုင်ငံအရှေ့ဘက်မှာပြတ်ကျခဲ့တဲ့အတွက်လိုက်ပါလာသူအားလုံးသေဆုံးသွားခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျရက်ကပြောဆိုခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းမှုကြောင့်ဖြစ်ရတဲ့ပြဿနာတွေအပေါ်စင်ကာပူနဲ့အမေရိကန်တို့အထူးစိုးရိမ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းစင်ရဒုက္ခနဲ့အကြမ်းဖက်မှုတွေဆက်ဖြစ်ပေါ်နေတဲ့အပေါ်နှစ်ဦးစလုံးကစိုးရိမ်မိတယ်လို့ပြောဆိုခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rock McLean တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို32-49တို့ကတင်ဆက်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရယ်ကင်းဝေးကြပါစေ။VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOA ကိုအကြံဉာဏ်များပေးခြင်းနဲ့တေးသချင်းများတောင်းဆိုလိုခြင်း voa.burmesenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။ဒီနေ့အစီအစဉ်ကိုကျွန်တော်ခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်အပေါင်းမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစီခင်ဗျာဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို့32-49ရိုကနေတင်ဆက်ကြတာပါအစီအစဉ်ထုတ်လို့ရမှုကတော့မိုင်းအင်ဂျင်နိုင်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ကြပါတယ်ခင်ဗျာနားဆင်တဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.